အထူးစီးပွားရေးဇုံတွေဟာစီးပွားရေးဖွံ့ဖြိုးမှုတစ်ခုရဲ့အတွက်တည်းမဟုတ်ဘဲနဲ့လူမှုရေးတရားမျှတမှုဥရုယာတီပြောင်းလဲမှုတိုက်ဖျက်ရေးတို့ကပါအလေးထားဖို့2019ခုနှစ်ကုလသမဂ္ဂရဲ့ကမ္ဘာရင်းနှီးမြှုပ်နှံမှုစီရင်ခံစာမှာအလေးပေးတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကလက်ရှိပြည်တော်ဟာအထူးစီးပွားရေးဇုံမှာတော့မြေယာယိုကြီးကိစ္စပွေလင်းမြေတာမှုကိမဲ့နေပြီးတော့လူမှုရေးတရားမျှတမှုအတွက်လည်းကြိုးပမ်းနေရစေဖြစ်တယ်ဆိုပြီးတော့ပြောဆိုလာတဲ့ရန်ကုန်တိုင်းကြောက်တက်မြို့နယ်ပြည်သူ့လူတော်အမတ်ဒေါ်အီအေးမြမြမျိုးနဲ့ဆက်သွယ်ပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တေးထက်ကတင်ဆက်ထားပါတယ်ရှင
်။ကုလသမဂ္ဂရဲ့2019ခုနှစ်ကမ္ဘာရင်းနှီးမြှုပ်နှံမှုအစဉ်ခန်းစာမှာတော့အထူးစီးပွားရေးဇုံတွေကိုအလေးပေးဖော်ပြထားပါတယ်။ပြီးခဲ့တဲ့5နှစ်တာကာလအတွင်းကမ္ဘာပေါ်မှာအထူးစီးပွားရေးဇုံပေါင်း1000တည်ထောင်ခဲ့ကြပြီးလာမယ့်နှစ်တွေအတွင်းနောက်ထပ်500ထပ်ပေါ်လာဖို့ရှိနေပါတယ်။ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာဌာနရေးရှိဖွံ့ဖြိုးမှုဆိုင်ရာဘန်ဒါရေးရုံးရဲ့ညွှန်ကြားရေးမှူးနာဗစ်ဟနစ်ကတော့အထူးစီးပွားရေးဇုံတွေကစီးပွားရေးဖွံ့ဖြိုးမှုတင်မဟုတ်ဘဲလူမှုရေးတရားမျှတမှုကိုပါအလေးထားကြဖို့တိုက်တွန်းထားပါတယ်
။ The future special economic zones should focus that the zones not only deliver economic growth but alsoSocial benefits and health.
အနာကအထူးစီးပွားဇုံတွေအနေနဲ့တော့စီးပွားဖွံ့ဖြိုးတိုးတက်မှုအတွက်တင်မဟုတ်ပဲလူမှုရေးအကျိုးမြတ်တွေကိုလည်းအလေးထားရမှာဖြစ်ပါတယ်။ဒါအပြင်သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်ရေးရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးလူမှုအတိုင်းဝန်းကြားသာဓုညီမျှမှုရှိရေးကိုဖန်တီးနိုင်ရေးကိုလည်းအထောက်အကူဖြစ်စေဖို့တင်ပါတယ်။ဆိုလိုတာကတော့ဒီအထူးစီးပွားရေးဇုံတွေကိုစောင့်ကြည့်သုံးသပ်တာမှာလူမှုရေးဆိုင်ရာအခြေအနေတွေနဲ့တဘာဝပုံဝင်ခြင်းဆိုင်ရာတိုင်းတာသတ်မှတ်ချက်တွေလည်းပါဝင်လာမှာပ
ါမြန်မာနိုင်ငံမှာလက်ရှိတီလဝအထူးစီးပွားရေးဇုံရှိနေပြီးနောက်ထပ်အထူးစီးပွားရေးဇုံတွေထပ်ပြီးထွက်ပေါ်လာဖို့လည်းရှိပါတယ်ရန်ကုန်တိုင်းကျောက်တန်းမြို့နယ်တွင်ကလက်ရှိလဲပတ်နေပြီဖြစ်တဲ့တီလဝအထူးစီးပွားရေးဇုံကတော့နိုင်ငံစီးပွားဖွံ့ဖြိုးရေးအတွက်အလားအလာကောင်းအဖြစ်ကျောက်တန်းမြို့နယ်ပြည်သူ့လွှတ်တော်အမတ်ဒေါ်အေးမြမြမျိုးကထောက်ခံပါတယ်ဒါပေမဲ့မြေယာရောကြီးကိစ္စတချို့ကတော့မပြီးပြတ်သေးပါဘူ
းဒီအကောင့်တွေပေါ်တဲ့အပိုင်းလိုက်ကိုသူတို့ရောတာရှင်လေကျွန်တော်တို့လည်းတော်တော်အဆင်ပြေသွားတယ်ရတယ်ပေါ့နော်ဒါပေမဲ့အဆင်မပြေတာလည်းကျန်သေးတယ်အထူးသဖြင့်ဘယ်လိုအဆင်မပြေလဲဆိုတော့ကျွန်တော်တို့အဲ့ဒီတင်လုံးကအထူးစီးပွားရေးဆောင်နေရနေပါတဲ့သူတွေကိုဖြန့်ဆိုင်းပြီးတော့မှနေရာပြန်ချွေတာပေါ့နော်အဲ့တော့ပြန်ချွေတော့သူတို့အိမ်ယာတွေပေါ်တယ်ပေါ်တော့အဲ့ဒီနေရာမှာမြေပြန်သိမ်းရတယ်ပေါ့မြေအဲ့ဒီနေရာမှာရှိတဲ့စစ်ဆေးအကောင့်တွေကနေသူကမြေပြန်သိမ်းတယ်ပေးပါမယ်ဆိုပြီးတော့မှခရီးကုန်းနဲ့ပေးတယ်အခုချိန်ကြီးအောင်ဟိုတင်းတဲ့နေရာတော့ဆွံ့လာရတယ်ဒါပေမဲ့လည်းအိမ်ယာကသူတွေမရသေးဘူးအဲ့လိုအဆက်တရှို့တော့ရှိတယ်ဘူဝါကတော့အရင်ကောင်းတယ်ဘူတိုင်းအကောင့်တွေပေါ်ပေးဖို့နဲ့ဒီကျန်နေတဲ့ကျော်စီးတွေကိုအများဆုံးပေးဖို့ပြတ်ပေါ့နော်အဲ့လိုမျိုးတော့စောင့်ရထားတာရှိပါတယ်ရှိ
မြေယာရောကြီးကိစ္စကိုမြေသိမ်းခံရသူတွေနဲ့တာဝန်ရှိသူတွေကြားအချင်းချင်းညှိနှိုင်းမှုနဲ့အဆင်ပြေသွားကြတာရှိသလိုအဆင်မပြေမှလွတ်တော်အမတ်ကတည်ရတာမျိုးဖြစ်တယ်လို့လဲဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်
။နောက်တစ်ခုကဆိုတော့တီလဝအထူးစည်းဝါးရေးစီမံခန့်ခွဲမှုကော်မတီကလုပ်တဲ့အပေါ်မှာဒီနေ့ကအထူးသဖြင့်ဒီနေ့ကရောကြီးပေးတဲ့အပေါ်မှာဝင်လင်းလာမှုအင်မတန်အားနည်းတယ်။ဟိုကျွန်မဆိုရင်မသိဘူး။ကျွန်တော်ကလည်းဖြစ်တဲ့ကလေးလားကျွန်မစီရောက်လာမှသာသိရတာဟိုပြေလည်သွားပြီလက်တိုက်ချိုးအဆင်ပြေသွားပြီဆိုမသိဘူးပေါ့နောက်တစ်ခါကျတော့မူကတော့အရင်ကောင်းတယ်စိုက်စားရဲမှုပေါ့နော်အဲ့ဒီလူတွေကအကောင်ကျယ်ပေါ်နေတဲ့လူတွေရဲ့ကိုယ်လေးမိသားမှုမရှိတဲ့အပိုင်းတွေတယောက်တစ်မျိုးလုပ်တဲ့အပိုင်းတွေကျွန်တော်တို့အရင်ပြန်ကြားရတယ်ပေါ့ကျွန်မကတိုင်းဝင်ကြီးတွေနဲ့တွေ့တဲ့အခါတိုင်းနဲ့တိုင်းဝင်ကြီးတွေကတီအောင်စုကတိုင်းတယ်လို့ပြောတယ်တီအောင်စုကဝင်ကြီးတွေကပြောလို့ရှိရင်ညာရောကြီးကိစ္စကတော့တိုင်းပြည်သားကြီးကလည်းပြောတယ်ပေါ့နော်အဲ့လိုမျိုးကိစ္စမျိုးတွေကအခုရှိရှိနေတာဒါကတော့ကျွန်မကသဘောမကျဘူးဒါအမှန်တိုင်းပြောတာပေါ့နော်
မြန်မာရောကြီးကိစ္စတွေဆောက်ရွက်ပြီးနေပြီးလွတ်တော်တွင်မှလည်းတိလဝအထူးစီးပွားရေးဆောင်အရေးဆွေးနွေးနေတဲ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတော့အစိုးရရန်တရားတွင်ပေါင်းစပ်ညှိနှိုင်းဆောက်ရွက်မှုကအင်မတန်မှကိုအားနေပြီးဘသူမှတာဝန်ရှိတယ်လဲဆိုတာကလည်းတခါတလေရှင်းရှင်းလင်းလင်းမရှိတာကြောင့်ဖြည့်ရှင်းရခက်တယ်လို့လည်းပြောပါတယ်
ဒီကတော့ဒီစီမံခန့်ခွဲမှုကော်မတီရဲ့ပြည်အောင်စုအစိုးရရဲ့ရန်ကုန်တိုင်းအစိုးရရဲ့ဒီဒေသဆိုင်ရာတွေရဲ့ပေါင်းစပ်ညှိနှိုင်းမှုဟိုက တော်တော်လေးကိုနည်းတယ်လို့ပြောရမှာပေါ့နော်ဆိုရင်ကျွန်မကတော့ပထမဆုံးကြောင်ရကြလာခဲ့တာဒီအဓိကတော့ဒီနေရာရောဈေးကိစ္စနဲ့ပြန်လည်နေရာချထားရေးဆောင်အပြည့်သူတွေရဲ့အဆင်ပြေမှုကိုကျွန်မကမြင်ရတော့လေကျွန်တော်တို့အစိုးရကလုပ်ခဲ့တယ်ပေါ့လေကျွန်တော်တို့အစိုးရခင်မှာတော့ကျွန်မဒါတွေတော့မဖြစ်စင်ပါဘူးပို့အဆင်ပြေတာဖြစ်စင်တယ်ဆိုရတော့ပြည်သူ့ဝင်ကြီးကတော့ဒါဒီလောက်တဲ့အစီအစဉ်မျိုးပုံလေးနေစားဆိုချက်ပြပါမယ်ပါညာဂရိပေးတယ်ပေါ့နော်ဒါပေမဲ့လည်းအဲ့ဒီအတိုင်းမဖြစ်လာဘူးကျွန်မတို့မျက်စနားနဲ့ကိုပြန်လာတဲ့အချိန်မှာပြည်သူ့ဝင်ကြီးနဲ့အဲ့လိုဆွေးနွေးနေပြီးတော့ပြန်လာတဲ့အချိန်မှာအဲ့ခဏနေရာတော့ကျွန်မပြောတဲ့အဆင်မပြေသေးဘူးဆိုရင်နေရာရအဲ့ဒီဆောက်ပလိုက်ပြီတော့အဲ့တော့အဲ့ဒီပြန်လည်နေရာစားထားရေးတို့ကိုဘယ်လိုတောင်းယူပါမလဲဘယ်လိုလုပ်ပါမလဲဆိုတာကိုရှင်းမပြတဲ့အချိန်ကိုမိမမအောင်ကောင်းပြပေါ်ပလိုက်တာပုံစံကအဲ့ညာကရှိတဲ့နေရာရောဈေးကိုမပေးဘူးအဲ့ညာမှာရှိနေတဲ့တောင်းသူတွေကိုဟိုရှင်းနိုင်ပြီးဖယ်ခိုင်းလိုက်တယ်ခရီးပေးလိုက်တယ်ပေါ့တော့တောင်းသူတွေကလည်းယုံကြည်ပြီးတော့မှဟိုဖယ်ပေးလိုက်တယ်ဒါပေမဲ့လည်းအဖယ်ပေးလိုက်တဲ့အချိန်ကိုအခုရှိနေနေရာရောဈေးမရဘူးပေါ့ဆိုတဲ့အခါကျတော့အဲ့လိုမျိုးဝယ်ဟားလာရတာရှိတယ်ဒါကတော့ကျွန်မကဝိကြိုက်ဖြစ်ပေါ့နော်
နောက်တစ်ချက်ကတော့မြေယာဆုံးရှုံးရသူတွေအလို့အကံ့ရရှိရေးဖြစ်ပါတယ်။မြို့ဖလာလဲသမားတွေအနေနဲ့မြေယာဆုံးရှုံးလို့အလို့လက်မဲ့ဖြစ်တဲ့အခြေအနေမှာအထူးစီးပွားရေးဆောင်မှာအလို့အကံ့မရနိုင်တဲ့အခြေအနေကလည်းရှိနေပြန်တော့လူမှုရေးတရားမျှတမှုဖွံ့ဖြိုးမှုအတွက်ဆက်ပြီးကြိုးစားကြရအောင်မှာဖြစ်တယ်လို့ကြောက်တန်းလွတ်တော်အမတ်ဒေါ်အေးမြတ်မြတ်မြို့ကပြောပါတယ်ရှင်
။ဒီမှာအရာတိုးထက်လာတယ်အရင်ကောင်းတယ်ဒါပေမဲ့ကျွန်မဟိုနိုင်ငံရဲ့အားထားရမယ့်စီမံကိန်းတွေဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မအရင်ဝမ်းသာတယ်ကျေးဇူးတင်တယ်တိုးတော်လည်းပဲကျွန်တော်တို့ဒေတာကလူတွေကတရားတွေအများကြီးပိုင်ဆိုင်ပြီးတော့မှစွန့်လွတ်ပြီးတော့မှဒါဒီနေရာမှာစီဝါနိုင်ငံစီဝါတက်မယ်ပေါ့နိုင်ငံဝင်တက်မယ်ညညညညမင်းကောင်းမယ်ဆိုဒီဒေတာကကျွန်တော်တို့နေတဲ့လူတွေကရောဒီရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့တော်လိုက်ပါဖို့လိုတယ်ပေါ့နော်ကျွန်မလည်းစိတ်မမတ်တောင်းဆိုတာကြားပါပဲဘယ်လိုလဲရှင်နေရတခြားဒီလောက်ကန်ခွင်လိုက်ရတာလည်းမှန်တယ်ဒါပေမဲ့အဲ့ဒီပြန်လဲနေရခြားထားတဲ့နေရာကအိမ်ကြီးအနှဲငယ်လောက်မှာရှိတဲ့သူတွေရဲ့ဘဝဥရောမှာကျမတို့ကဟိုမကဲတင်နိုင်ဘူးပေါ့နော်ဒါတော့ကျမတို့ဆီကလူကတောင်းသူတွေဖြစ်များတယ်နေရာနဲ့အတက်မွေးတဲ့သူများတယ်စက်မှုဆုံးမှာအတက်မွေးဝမ်းဆောင်လို့ဖို့အတွက်အရင်အချိန်ပိုင်းကိုကျမတို့ready ဖြစ်မနေဘူးပေါ့နော်ဆိုတော့ကတော့ပြင်းပြင်းစွန့်လိုက်ရတယ်ရောကြီးကတော့ရတယ်ပေါ့နော်ဒါပေမဲ့အဲ့ညာရတဲ့ရောကြီးအပေါ်မှာဟိုတိုးပွားအောင်လုပ်ဖို့စီမံခန့်ခွဲဖို့စီးပွားရှာဖို့ဆိုတာလည်းအစဉ်အမြဲမဖြစ်လိုက်တော့ပတ်စံတုံးတော့ကုန်သွားတယ်ပေါ့လေဆိုတော့ကတော့အဲ့ညာမှာရှိတဲ့သူတွေကစီစံဆုံးကပြန်လုပ်လို့လဲဆိုရင်လည်းဆန်ဆောင်လုပ်ဖို့ဒီအောက်ရှေ့ကိန်းလုပ်ဆိုရင်မလောက်ဘူးပေါ့နော်မလောက်ရဘူးပေါ့ဆိုတော့အဲ့လိုဆိုတော့အစဉ်အမြဲတည်ရဘွားတွေအများကြီးရှိတယ်အဲ့ပေါ်မှာတော့ကျွန်မပြန်ပူစားဖို့တော့အားဆက်ကြည့်ကြပြီးတော့မှလည်းချက်ဖို့ကောင်းလို့လည်းဆောင်ဆောင်မှုရရဖို့တော်တော်စူးစမ်းနေပါတယ်